ဒီဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပဖို့စီစဉ်ထားတဲ့ဒီမြန်မာအရေးအာဆီယံထိပ်သီးစည်းဝေးပွဲကိုပေါ့လေ CRPH NUG ဒီအမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံဘက်ကဖိတ်ခေါ်ထားတာရှိပါလားရှင
်။အဲ့ဒီဟာကကျွန်တော်တို့မနေ့ညက2နာရီလောက်အထိတော့ဖိတ်ခေါ်ထားတာမျိုးမရှိသေးပါဘူးဗျကျွန်တော်သိရတော့တော့ American Standard ချိန်ည2နာရီပေါ့နော်။ဆိုတော့မြန်မာစံတော်ချိန်ဆိုလို့ရှိရင်တော့နေ့လေ12နာရီခွဲလောက်ပေါ့နော်12နာရီခွဲလောက်ထိတော့ကျွန်တော်တို့ကိုတရားဝင်ဖိတ်ကြားခြင်းမျိုးမရှိပါဘူးဗျ
တကယ်လို့အာဆီယံဘက်ကအဲ့လို CRPH နဲ့ဒီ NUG အစိုးရကိုဖိတ်ကြားလာမယ်ဆိုရောဘယ်လိုတုံ့ပြန်မလဲရှင
်ဖိတ်ကြားလာမယ်ဆိုရင်တော့ကျွန်တော်တို့ကကြိုဆိုရမှာပေါ့ဗျာဒါကကျွန်တော်တို့ကိုတိမှတ်ပြုပြီးတော့ဖိတ်ကြားလာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒါကိုကြိုဆိုရမယ်ဒါကိုကျွန်တော်တို့အနေနဲ့လေးနဲ့စဉ်းစားပြီးတော့ကျွန်တော်တို့ကတည်ရောက်ဖို့ကိုစဉ်းစားတော့မှာဖြစ်ပါတယ်ဗျ
ဒီအင်ဒိုနီးရှားမှာကျင်းပမယ်ဒီမြမရေးအာဆီယံထိပ်သီးမီလာကန်အစည်းအဝေးကိုတော့ဒီပိုချုံမှုကြီးမင်းအောင်လှိုင်ကိုတိုင်တက်ရောက်မယ်ဆိုပြီးတော့ထိုင်းအစိုးရဘက်ကပြီးခဲ့တဲ့တောက်ကြနေ့လောက်ကသူတို့ကြေညာချက်ထုတ်ပြန်ထားတာရှိပါတယ်။ဒါပေမဲ့စစ်ကောင်စီကတော့ဒီပိုချုံမှုကြီးမင်းအောင်လှိုင်တက်ရောက်ခြင်းရှိမရှိဆိုတာတော့သူတို့အတည်ပြုဟိုထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဆိုတော့တကယ်လို့ပိုချုံမှုကြီးမင်းအောင်လှိုင်ကတက်ရောက်မယ်ဆိုလို့ရှင်လေသူကိုတိုင်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာသူရဲ့ပြပခီးစဉ်ပထမဆုံးဖြစ်လာမယ့်အနေထားလေးရှိသလိုသူ့ကိုဒီနိုင်ငံရဲ့ပြင်ပထွက်လာတာနဲ့လူသားတို့ပေါ်ကျူးလွန်တဲ့ယာစွေးမှုပေါ့နော်စစ်ယာစွေးမှုစတဲ့ဒီဖန်ဝရန်းနေနေပေါ့လေဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖမ်းဆီးဖို့ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုထားတာရှိပါတယ်ဆိုတော့တကယ်ပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့ကဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ဖို့ရှိမရှိပေါ့နော်ကိုတင်လေးအောင်လို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့သုံးသပ်မယ်ဆိုရင်တော့သူတက်ရောက်လိမ့်မယ်လို့ကျွန်တော်ကတော့မထင်ဘူးဗျဘာဖြစ်လို့လဲဆိုတော့သူအနေနဲ့တက်ရောက်လို့ရှိရင်သူဘာကြိုးထူးမလဲပေါ့သူအတွက်ဘာဖြစ်လို့လဲဆိုတော့သူတို့လက်ရှိလှုပ်ထားခဲ့တဲ့ရာဇဝတ်မှုတွေကနည်းတာမဟုတ်ဘူးဒီကိစ္စပေါ်မှာအာဆီယံကသူ့ကိုဒါကိုချီးကျူးဖို့ဖိတ်တာလို့တော့ကျွန်တော်မထင်ဘူးဗျအာဆီယံအနေနဲ့သူ့ပေါ်မှာတစုံတရာပြောဆိုလာမယ်ဆိုတာကိုသူလည်းတွေးမိပြီးသားဖြစ်မှာပါအဲ့ဒီအတွက်ကြောင့်မလို့သူ့အနေနဲ့ဒါကိုရှောင်ကွင်းဖို့အတွက်သူတက်ရောက်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျ
အဲ့တော့ဘိုးချုပ်မှုကြီးမြောက်လိုင်းကိုဒီအာဆီယံအစည်းအဝေးကိုဖိတ်ခေါ်တဲ့အတွက်ဝေဖန်မှုတွေလည်းရှိတယ်လို့ပေါ့နော်အမြင်အမျိုးမျိုးတွေလည်းရှိပါတယ်တစ်ဖက်မှာလည်းဘိုးချုပ်မှုကြီးမြောက်လိုင်းကိုဖိတ်ခေါ်လိုက်တဲ့အတွက်အဲသူတို့စစ်ကောင်စီကပေါ့လေအတိမတ်ပြူရာရောက်တယ်ဆိုတာမျိုးလည်းအာဆီယံကိုဝေဖန်တာတွေလည်းရှိတယ်အဲ့တော့အခုဆိုရင်ဒီလူထုအခြေပြုအဖွဲ့အစည်းတွေကနေပြီးတော့လည်းဒါဟုတ်ပေါ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့ဆိုပြီးတော့ဟိုသူတို့ကန့်ကွက်နေတာကြီးလည်းရှိတော့ဒီပေါ်မှာပေါ့နော်ကိုတင်လေးအောင်တို့ရောဘယ်လိုသုံးသပ်လဲရှင
်အဲအဲ့ဒီမှာတော့ကျွန်တော်တို့ကနှစ်ပိုင်းခွဲပြီးတော့မြင်တယ်ဗျာဘယ်လိုမျိုးလဲဆိုတော့သူ့ကိုဒီလိုမျိုးဖိတ်ကြားခြင်းဟာတစ်ဖက်ကကြည့်ရင်တော့ဟုတ်တယ်ဒါစစ်ကောင်စီကိုအတိမတ်ပြုတ်လို့ဖိတ်ကြားတဲ့တံတန်တက်ရောက်နေတာပေါ့နော်အာဆီယံကနေပြီးတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါမှာအဲစစ်ကောင်စီရဲ့ခုနကတော့ကျွန်တော်ပြောသွားသလိုပဲလောက်ထားတဲ့လူမှုလူတွေပေါ်မှာတက်ဖြတ်ထားတဲ့ဒီရာဇဝတ်မှုတွေကရှိနေတဲ့အခါမှာနိုင်ငံတကာမှာလည်း pressure တွေရရှိနေတယ်ဒီကိစ္စပေါ်နိုင်ငံတကာမှာလည်းဒီလောက်တောင်ပြောဆိုနေကြတဲ့အပေါ်မှာဒီအာဆီယံကဒါကိုသူ့ကိုအသိမှတ်ပြုဖို့ဖိတ်တာတော့မဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကသုံးသပ်တယ်ပြီးလို့ရှိရင်ဒါကိုနိုင်ငံတကာကဆိုတာထက်ကိုလေဒီအနောက်နိုင်ငံတွေကနေပြီးတော့ pressure တွေအများကြီးပေးထားတာရှိတယ်အဲ့ဒါအပြင်ကိုနောက်နိုင်ငံတွေကလည်းအာဆီယံနဲ့အနီးကပ်ဆက်ဆက်ပြီးတော့သူတို့ကအာဆီယံနိုင်ငံတွေအပေါ်မှာသူတို့ချင်းကပ်ပြီးတော့ဆောင်ရွက်နေတာတွေရှိတယ်။အဲ့တော့ဒီဟာကဒီအာဆီယံအနေနဲ့မြမအရေးမှာဝင်ပြီးတော့ရပ်တန့်ဖို့မလုပ်ဖို့နော်ဆက်ပြီးတော့ဒီလိုမျိုးလူသားမှုတွေမကျွလွန်ဖို့ဆိုတော့နော်ရာဇဝတ်မှုတွေမကျွလွန်ဖို့ဆိုတော့ကိစ္စကိုသူတို့ချင်းကပ်ပြီးတော့ဖြေရှင်းသွားမလား။သို့မဟုတ်လို့ရှိရင်သူတို့အနေနဲ့ဂျားဝင်စစ်ဆက်တဲ့ကိစ္စမျိုးတွေလုပ်မလားဆိုတဲ့ပုံမှန်လည်းကျွန်တော်တို့ကဒါဒီလိုလုပ်ဖို့ဖိတ်တာဆိုတော့သဘောမျိုးပေါ့နော်။အဲ့လိုမျိုးသုံးသပ်တဲ့အဲကိစ္စမျိုးလည်းရှိပါတယ်ဗျအဲ့တော့နှစ်ဖက်ကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်ရမှာဖြစ်ပါတယ
်တကယ်တမ်းဒီအာဆီယံထိပ်သီးအစည်းအဝေးဆိုတာကမြမအရေးအတွက်ကျင်းပတဲ့နေရာမှာသူတို့ဒီအာဆီယံနိုင်ငံကခေါင်းဆောင်တွေ၁၀နိုင်ငံလုံးကခေါင်းဆောင်တွေတက်ရောက်ဖို့ရှိတယ်ဆိုတော့အနေထားမျိုးပေါ့နော်ဒါပေမဲ့ဒီနေ့ဒီတနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ကနေပြီးတော့သူကိုယ်တိုင်တက်ရောက်မှာမဟုတ်ပဲထိုင်းနိုင်ငံခြားရေးဝန်ကြီးကပဲဒီအစည်းအဝေးကိုတက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရထုတ်ပြန်ကြေညာလိုက်ပါတယ်အဲ့တော့ဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးရဲ့အခင်းချင်းပေါ့နော်ဘယ်လိုမျှော်လင့်ထားလဲရှင
်အဲ့ဒီအတွက်ကတော့ထိုင်းကဒီရေးမှာနည်းနည်းအားပြော့သွားအောင်လုပ်တဲ့သဘောလားသို့မဟုတ်လို့ရှိရင်နော်သူ့အနေနဲ့ဒါကိုဝင်ပြီးတော့မဆွတ်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့အဲနည်းနည်းလေးရှောင်ထွက်ပြီးတော့သူတို့ရဲ့နိုင်ငံရေးဝန်ကြီးကိုပဲလွှတ်တဲ့သဘောလားဆိုတော့ကျွန်တော်တို့လည်းနည်းနည်းသုံးသပ်ဖို့ရှိတာပေါ့နော်အဲဒီလိုပဲမြန်မာပြည်ကလည်းနိုင်ငံခေါင်းဆောင်ဆိုတဲ့အားမျိုးနဲ့ဖိတ်တာမျိုးလားဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားဖို့ရှိတာ
Ero, nyama ye suni me di ASEAN take di siwe diya ye yala guo balo myolin ta le shin.
Di siwe ye yala guo ro jnaro ga akang dong myolin ta le. Ba pilo le suro ASEAN ne ne di kesa ma tato le guo ye ba ni ra tuya le jnaro ne ne ga. Pilo shen ye kaba wa ma tato guo bongzo bongzo pye ni le sekaong si ye lo ya di po ma le tato ga ta sing tang le me lo jnaro ga myolin ta le bia. Dame me ASEAN ma le tu hana tu jia jere ro shin ni na ne. ແຕ່ຄູຊີລາກະອາຊຽນອີນີ້ແຊນແລ້ວຊောက်ດາປ્યાແລ້ວຊ່ວຍດາໂຊແລ້ວປົງຊັນမျိုးແນ່ມາປ້ວແບ່ນະປຽກປຽກຕາຕາຍັດດີບໍ່ເນາະເຈົ້າເຮົາກະຫມ່ອງເລ່ນຖ້າແລ້ວແບບ